Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်2019ခုနှစ်ဇွန်လ2ရက်တောက်ချနေညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ1169နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအ tan စမှာဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ပေါ်ကမ္ဘာတစ်ဝှမ်းကခေါင်းဆောင်တွေပဝင်းကျင်ထင်းသိမ်းရေးလို့ရှားသူတွေရဲ့မချင်မနှက်တုံ့ပြန်မှုတွေထွက်ပေါ်နေပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကာစီနိုလောင်းစားရုံတစ်ခုတနသမားတရားဝင်ရောက်စီးနှင်းပြီးမိရှုရာကနေလူ36ဦးထဲမှနေသေဆုံးသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူတွင်းနဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်ပြည်အောင်စုနှုတ်ထွက်မှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။
The United States will withdraw from the Paris Climate Accord.
သမ္မတ Trump အခုလိုကြေညာအပြီးမှာကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်ချက်တွေကိုလည်းမကြခင်မှာပြေစုံနာဆင်ကြမှာပါ။ဒါပြင်တရားလွှတ်တော်ရှိနေကြီးဦးကိုနီကိုလုံးကြံတက်ဖြတ်သူဖြစ်ဆွဆွဲခံထားရသူတွေနဲ့တန်တရားရှိသူတွေကိုစစ်ဆေးမှုအားနည်းနေသေးတာကြောင့်တရားရုံးပြောင်းလဲစစ်ဆေးဖို့စတင်တဲ့တဲ့ရင်ပြင်ထိုင်းနိုင်ငံမှာတရားမဝင်နေထိုင်သူတွေကိုထပ်မံဖမ်းဆီးတဲ့တဲ့ရင်ဆရာတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တဲ့ရင်တွေကိုကိုအောင်လေးဦးနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင်။
တမန်ဝင်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ပေါ်ကမ္ဘာတစ်ဝှမ်းကခေါင်းဆောင်တွေပဝင်းကျင်ထင်းသိမ်းရေးလှုပ်ရှားသူတွေရဲ့မချင်မနှက်တုံ့ပြန်မှုတွေထွက်ပေါ်နေပါတယ်။ဂျာမနီ၊ပြင်သစ်၊အီတလီသုံးနိုင်ငံပေါင်းပြီးထူးထူးခြားခြားထုတ်ပြန်လိုက်တဲ့ပူးတွဲကြေညာချက်မှာတော့ဆုံးဖြတ်ချက်တွေစိတ်မကောင်းဖြစ်ရကြောင်းဖော်ပြခဲ့တာပါ။သမ္မတထရန့်ကပဲရစ်သဘောတူညီချက်ကိုပြန်လည်ဆွေးနွေးညှိနှိုင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုထားပေမဲ့လည်းကြေညာချက်မှာတော့သဘောတူညီချက်ကိုပြန်လည်ဆက်ဆက်ညှိနှိုင်းလို့မရနိုင်ဘူးလို့ဖော်ပြထားပါတယ်။သမ္မတထရန့်ကတော့ပဲရစ်သဘောတူညီချက်မှာပြန်လည်ပါဝင်နိုင်မယ့်ဆက်ဆက်ညှိနှိုင်းမှုတွေအတွက်တကားဖွင့်ထားတဲ့အကြောင်းသဘောတူညီချက်ကနှုတ်ထွက်ကြောင်းကြေညာချိန်မှာပြောဆိုခဲ့တာပါ။အမေရိကန်အနေနဲ့သဘောတူညီချက်ကထွက်ဖို့နှစ်နှစ်သုံးနှစ်လောက်အချိန်ယူရမှာဖြစ်တဲ့အကြောင်းထွက်ချင်တိုင်းထွက်လို့မရဘူးလို့လည်းဥရောပကော်မရှင်ဥက္ကဋ္ဌရန်ကလော့ချန်ကာကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံကြားရေးဦးညီဌာနပြောခွင့်ရသူဟွာချွန်ရင်းကတော့တာဝန်ရှိတဲ့နိုင်ငံကြီးတစ်ခုဖြစ်တရုတ်နိုင်ငံကပဲရစ်သဘောတူညီချက်ကိုဆက်လက်လိုက်နာသွားမှာဖြစ်ကြောင်းဒီကနေ့ပဲပြောဆိုလိုက်ကြပါ။ပဲရစ်သဘောတူညီချက်ဟာနိုင်ငံတကာအတန်းဝန်ကြားအကျယ်ပြန့်ဆုံးလက်ခံထားတဲ့သဘောတူညီချက်တရအဖြစ်တရုတ်နိုင်ငံကယူဆကြောင်းနဲ့ခက်ခဲခဲခဲရယူထားတဲ့သဘောတူညီချက်ကိုတက်ဆိုင်သူတွေအားလုံးကထိမ့်သိမ်းဆောက်ရှောက်တင်ကြောင်းလဲဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကမ္ဘာပေါ်မှာပဝန်းကျင်ညီညာအောင်လုပ်နေတဲ့အထက်မှာတရုတ်နိုင်ငံကထိတ်ဆုံးကရှိနေပြီးအမေရိကန်ကတော့ဒုတိယနေရာမှာရှိနေတာပါ။သမ္မတထရန့်ကတော့ကန့်သက်ချက်တွေပါဝင်တဲ့သဘောတူညီချက်ကြောင့်အမေရိကန်မှာဒေါ်လာဘီလီယံပေါင်းများစွာနဲ့အလုပ်ကံတွေဆုံးရှုံးရတဲ့အတွက်နှုတ်ထွက်ရတာဖြစ်ကြောင်းပြောဆိုထားတာပါ။သဘောတူညီချက်ဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေလိုပဝန်းကျင်ညီညာအောင်လုပ်နေတဲ့အဓိကနိုင်ငံတွေအတွက်အကျိုးရှိပြီးအမေရိကန်အတွက်မမျှမတဖြစ်နေရတယ်လို့လည်းပြောဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနိုင်ငံပေါင်း200နီးပါးသဘောတူလက်မှတ်ရေးထိုးထားတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်ထဲကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မှုကိစ္စကိုရှေ့တိုးလှုပ်ဆောင်နေဆဲဖြစ်ပါတယ်။ပါရီသဘောတူစာချုပ်ဟာအမေရိကန်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုထိခိုက်စေပြီးတော့အမေရိကန်အလုပ်ကိုင်တန်းတဲ့ချီဆုံးရှုံးစေမယ့်အပြင်အမေရိကန်ကုမ္ပဏီကြီးတွေအတွက်နှစ်နာစီတယ်လို့သမ္မတကပြောပါတယ်။ဒါမှမဟုတ်လည်းသူ့ရဲ့ဆုံးဖြတ်ချက်ဟာဒီအမေရိကန်စီးပွားရေးခေါင်းဆောင်ရာနဲ့ချီရဲ့သဘောထားနဲ့ဆန့်ကျင်နေပါတယ်။ပါရီသဘောတူစာချုပ်ကနေမနှုတ်ထွက်ဖို့သမ္မတကိုသူတို့ကတိုက်တွန်းနေကြတာပါ။ဒီလိုမျိုးတိုက်တွန်းနေတဲ့အထဲမှာတော့ corporation ကြီးတွေအများပြားပါဝင်နေတဲ့အထဲ Mars, Nike, Now Life, Levi's, Strauss နဲ့ Starbucks ကုမ္ပဏီတွေပါဝင်ပါတယ်။ကာဗွန်တန်းငွေထုတ်လုပ်မှုနဲ့တဲ့စီးပွားရေးတရက်မတိဆောက်နိုင်ဘူးဆိုရင်ရေရှည်ပါတိုင်းပြည်ရဲ့ကျော်ဝချမ်းသာမှုကိုထိခိုက်လာစေလိမ့်မယ်လို့ဆိုပြီးတော့အဲ့ဒီကုမ္ပဏီကြီးတွေကထိတ်တန့်တာဝန်ရှိသူတွေဟာပြီးခဲ့တဲ့လပိုင်းတွေကစပြီးတော့သမ္မတ Trump ထံကိုလက်မှတ်ရေးထိုးတိုက်တွန်းစာပေးပို့ခဲ့ကြတာဖြစ်ပါတယ်ရှင်။
အမေရိကန်ကကျောင်းနောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တပ်ဖွဲ့တွေက IS အစိုးရတွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ Syria နိုင်ငံ Raqqa မြို့နီး3ကီလိုမီတာအကွာလောက်ထိရောက်ရှိနေပြီးမြို့ကိုပြန်လည်သိမ်းပိုက်ဖို့အဓိကထိုးစစ်တွေကိုမကြာခင်ရက်ပိုင်းတွင်စတင်တော့မှာဖြစ်ကြောင်းအမေရိကန်စစ်ပဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက် Syria နိုင်ငံက IS သွေးကြွတွေထိန်းချုပ်ရနေပြီး Student ကီလိုမီတာ350လောက်ကို SDF တပ်ဖွဲ့တွေသိမ်းပိုက်နိုင်ခဲ့ပြီးအခုခါမြို့ကိုပြန်လည်သိမ်းပိုက်ဖို့ပြင်ဆင်နေကြောင်း IS အစိုးရတံပြန်နေနေအမေရိကန်ဦးဆောင်တဲ့ မောတပ်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးရန်တလုံကအီရန်နိုင်ငံဘက်ကမြို့တော်ကနေတင်းနောက်တွေကိုပြောဆိုခဲ့ပါတယ်။စီးရီးယားတိုက်ခိုက်တပ်ဖွဲ့တွေကရကာမြို့မြောက်ဘက်နဲ့အရှိဘက်3ကီလိုမီတာအကွာနဲ့အနောက်ဘက်မှာ10ကီလိုမီတာအကွာထိရောက်ရှိနေပြီဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။မြို့ကိုဝန်ရံပိတ်ဆို့မှုတွေပြည်စည်းလူနေပါအခြေအနေမှာရှိနေပြီးမကြခင်ရပိုင်းတွင်မြို့သိမ်းတပ်ဖွဲ့စတင်မှာဖြစ်ကြောင်းလည်းအမည်ဖော်လို့သူအမေရိကန်စစ်ဖက်ဆိုင်ရာအရာရှိသူက VOA ကိုပြောပါတယ်။ရကာမြို့သိမ်းတပ်ဖွဲ့အတွက်ပြင်ဆင်မှုဖြစ်စီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တွေစစ်ကားတွေစတင်ပေးရနေပြီဖြစ်ကြောင်းလည်းအမေရိကန်စစ်တပ်ကဒီဇင်ဘာ6ရက်နေ့မှာပဲအတည်ပြုပြောဆိုထားတာပါ။တူရကီဆိုရကအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ကာဒစ္စတန်အလုံသမားပါတီ PKK နဲ့ဆက်နွယ်မှုရှိတယ်လို့ဆွဆွဲထားတဲ့ကတ်တပ်ဖွဲ့တွေကိုအမေရိကန်ကလက်နက်တပ်ဆင်ပေးခဲ့တဲ့အတွက်လည်းနေတိုးဖွဲ့ဝင်အမေရိကန်ရဲ့မဟာမိတ်တူရကီနိုင်ငံနဲ့ဆက်ဆံရေးမပြေမလည်ဖြစ်စရာအခြေအနေတွေလည်းပေါ်ပေါက်ခဲ့ရပါတယ်
။မွတ်စလင်အများစု6နိုင်ငံဖြစ်တဲ့အီရန်၊လီဘီယား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယီမင်နိုင်ငံတွေကသူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကတ်တက်တဲ့သမ္မတရဲ့အမိန့်ကိုပြန်လည်အသက်သွင်းဖို့နိုင်ငံရဲ့အမြင့်ဆုံးတရားရုံးထံကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။အောက်တရားရုံးတွေမှာတားမြစ်ထားတဲ့သမ္မတရဲ့အမိန့်ကိုပြန်ပြီးတော့အသက်သွင်းနိုင်ဖို့အတွက်တရားရုံးချုပ်ကပြန်လည်သုံးသပ်ပေးဖို့ထရမ့်အစိုးရကကြေညာရင်းတွေမှာတောင်းဆိုလိုက်တာပါ။သမ္မတထရမ့်ရဲ့အမိန့်ဟာအမေရိကန်လူမှုအတိုင်းဝိုင်းကိုအကြမ်းဖက်လှုပ်ရှားမှုတွေကနေဘေးကင်းလုံခြုံစေဖို့အတွက်ကာကွယ်ပေးနိုင်ဖို့သူ့ရဲ့တရားဝင်လုပ်ပိုင်ခွင့်နဲ့အညီလှုပ်ဆောင်တာဖြစ်တယ်လို့တရားရေးဌာနပြောခွင့်ရအမျိုးသမီးဆာရာအစ်ကာဖလိုရက်စ်ကပြောပါရယ်။ဒါပြင်အကြမ်းဖက်လှုပ်ရှားသူတွေကိုခိုးလုံခွင့်ပေးနေတဲ့ဒါမှမဟုတ်ကူညီထောက်ပံ့ပေးနေတဲ့နိုင်ငံတွေကသူတွေကိုတေချာစစ်စစ်ဆေးပြီးတော့သူတို့ဟာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးအရာချင်းချောက်မှုမဖြစ်နိုင်တော့ဘူးဆိုတာတေချာတဲ့အချိန်တစ်ခုအထိသမ္မတအနေနဲ့အဲ့ဒီနိုင်ငံတွေကသူတွေကိုပြည်ဝင်ခွင့်ပေးစရာမလိုဘူးလို့လည်းတရားရေးဌာနပြောခွင့်ရကပြောသွားပါတယ်။မွတ်စလင်နိုင်ငံတွေကပြည်သူတွေအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခွင့်ကတ်သက်တဲ့သမ္မတရဲ့အမိန့်ကိုဒီတားမြင့်နဲ့ဒီနောက်ဆုံးဆုံးဖြတ်ချက်ကိုတော့ပြည်ထောင်စုအယူခံတရားရုံးတစ်ခုကပြီးခဲ့တဲ့မေလတုန်းကချမှတ်ခဲ့တာပါ။သမ္မတရဲ့အမိန့်ကိုပို့ပြီးတော့ဖိအားပေးတားမြင့်တဲ့အနေနဲ့အဲ့ဒါလိုလှုပ်ဆောင်တာဖြစ်တယ်လို့ဗာဂျီးနီးယားပြည်နယ်ရစ်ချမွန်မြို့ကအမှတ်လေးအယူခံတရားရုံးကပြောပါတယ်ရှင်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုကိုတနက်သမားတယောက်ကဝင်ရောက်စီးနှင်းပြီးလူအုပ်ကြီးကလောင်းကစားစပွဲတွေကိုမိရှို့ခဲ့ရမှာမိခိုးတွေကြောင့်အသက်ရှူမွန်းချက်ပြီးလူ36ဦးထပ်မံတည်ဆုံးခဲ့ကြောင်းအာဏာပိုင်ကပြောပါရယ်။လောင်းကစားရုံမှာငွေသားအစားလဲလှယ်ပြီးကစားရတဲ့ chips တွေကိုကျောပေါ်တွေထည့်အပြစ်ထည့်ပြီးထွက်ပြေးသွားတဲ့တနက်သမားရဲ့အလောင်းကိုတော့ဒီကနေ့မနေ့အစောပိုင်းမှာပဲကပ်ရက်ရှိနေတဲ့ဟိုတယ်ထဲမှာတွေ့ခဲ့ကြရတာပါ။တနက်သမားကတော့ကိုယ့်ဘက်သာအဆုံးစီရင်တော့ပုံရပါရယ်။မိခိုးတွေနဲ့မွန်းချက်နေတဲ့အခန်းတွေကအလောင်းတွေကိုမိသက်သမားတွေတွေ့ရှိခဲ့ကြပြီးအားလုံးကလည်းမိခိုးတွေကြောင့်အသက်ရှူချက်တည်ဆုံးခဲ့ရတာဖြစ်တယ်လို့မနီလာမြို့တော်ရဲတပ်ဖွဲ့အကြီးအကဲအော်စကာအယ်ပါရေးကပြောဆိုခဲ့ပါတယ်။တည်ဆုံးသူတွေထဲတနက်တန်ရရသူတော့မရှိပါဘူး။တက္ကသိုလ်မှုကြောင့် Resort War Manila အပန်းဖြေဟိုတယ်ကနေညလုံးကလူပေါင်း100နဲ့ချီထွက်ပြေးခဲ့ကြရမှာဒါဇင်နဲ့ချီပြီးထိခိုက်ဒဏ်ရာအနည်းကျဉ်းရခဲ့ကြပါတယ်။တက္ကသိုလ်မှုကအချမ်းဖက်ဝါရီတွေနဲ့ဆက်နွယ်မှုရှိတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။အများတိုက်လူရဖို့တိုက်ခတ်တာဖြစ်လိမ့်မယ်လို့ယုံကြည်ရဲ့အကြောင်းလဲအာနာမိုင်တွေကအစောပိုင်းမှာပြောဆိုထားတာပါ။အင်္ဂလိပ်စကားပြောသူတနက်သမားဟာဒေါ်လာ23,600လောက်တန်ဖိုးရှိတဲ့လောင်းစားရုံမှာငွေသားအစားလဲလဲကစားရတဲ့ chips တွေကိုကျောပေါ်ကြီးထဲထည့်ယူပြီးသွားပြီးနောက်ပိုင်းမှာတော့အာနာမိုင်တွေကအလုံးကိုပြန်လဲသိမ်းဆည်းရမိခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်အနီးမှာလက်နက်ခဲယမ်းတွေအများအများကိုရဲတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့ပြီးလူသုံးဦးကိုစစ်ဆေးမေးမြန်းနေတဲ့အကြောင်းအစိုးရအရာရှိတွေကဒီကနေ့ပြောပါရယ်။တရုတ်နိုင်ငံလုံးတနက်62လက်ရော့ကက်လောင်ချာနှစ်ခုနောက်ကြီအိမ်နဲ့လက်ပစ်ပုံ40ခုဒါကာမြို့တော်အပြင်ဘက်ရမ်ကန်အရက်မှာညလုံးပေါက်ရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တဲ့အချိန်သူမျိုးတစ်ခုထဲမှာရှာတွေ့ခဲ့တဲ့အကြောင်းရဲအရာရှိဖာရက်ဟူစိန်ကပြောပါရယ်။ဒါနဲ့ဆက်ဆက်ပြီးတော့လူသုံးဦးကိုဖမ်းဆီးထားကြောင်းပြောပေမဲ့သူတို့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အဖြစ်အပျက်လုပ်ငန်းတွေလုပ်ဖို့အတွက်ဒီလက်နက်ခဲယမ်းတွေကိုစုဆောင်းခဲ့ကြတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ချုပ်ရှာဟီတူဟိုခိုင်ကလည်းပြောပေမဲ့လို့အသေးစိတ်ကိုပြောမသွားပါဘူး။တချို့အဖွဲ့တွေဟာတိုင်းပြည်ကိုမတည်မငြိမ်ဖြစ်အောင်ဖွံ့ဖြိုးတိုးတက်မှုတွေထိခိုက်ပျက်စီးအောင်လှုံ့ဆော်လို့ကြတယ်လို့လည်းအဲ့ဒီရဲချုပ်ကပြောပါရယ်။အစောပိုင်းတုန်းကရဲတပ်ဖွဲ့ဖမ်းဆီးထားတဲ့တယောက်ထံကနေပြီးတော့သတင်းအချက်အလက်တွေရတဲ့အတွက်အခုလိုရှာဖွေမှုတွေလုပ်ခဲ့တာလို့ရဲအရာရှိဟိုစင်ကပြောပါရယ်။လက်နက်ခဲယမ်းအများစုကိုရှာတွေ့ခဲ့တဲ့သူမျိုးထဲမှာရင်းငုတ်သမားတွေကရှာဖွေမှုတွေကိုဆက်လက်လှုံ့ဆော်ခဲ့ကြပါရယ်။ဒီလက်နက်တွေဟာမွတ်စလင်အများစုနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းအကြမ်းဖက်မှုတွေလှုံ့ဆော်သွားမယ်လို့ကြေညာထားတဲ့အာရစ်စစ်သွေးကြွအဖွဲ့တွေနဲ့ဆက်ဆက်မှုရှိမရှိဆိုတာတော့လောလောဆယ်မသိရသေးပါဘူးရှင်။
အမေရိကန်ကာဝေးဝန်ကြီး James Mattis လွန်ကျော်ဆယ်ရာညီလာခံအတွက်စင်ကာပူနိုင်ငံကိုဒီကနေ့ပဲရောက်ရှိလာပြီးမြောက်ကိုရီးယားအရေးကိုအာရုံစိုက်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဋိပက္ခတုံးအန်ဒီယကိုထိန်းချုပ်ရေးပုံမပူပေါင်းဆောင်ရွက်ဖို့ဒေသတွင်းလွန်ကျော်ဆယ်ရာညီလာခံမှာအမေရိကန်ကာဝေးဝန်ကြီးကဖိအားပေးဆွေးနွေးမယ်လို့လည်းခန့်မှန်းထားကြတာပါ။အရင်နှစ်ဒီမှာတော့စင်ကာပူနိုင်ငံက Shangri-La Dialogue ဆွေးနွေးပွဲမှာပိုင်ဆိုင်မှုတွေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကဩစာချဲ့ထွင်လာနေရတယ်ကိုအမေရိကန်ကအာရုံစိုက်ပြောဆိုလို့ရှိပါတယ်။ဒါပေမဲ့လည်းအခုကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားအရေးနဲ့ပတ်သက်လို့တရုတ်နိုင်ငံကပူးပေါင်းဆောင်ရွက်လာအောင်တက်တက်ကြွကြွဆောင်ရွက်နေတယ်လို့ဇန်နဝါရီလမှာသမ္မတတောင်ဝင်ယူပြီးမကြာခင်မှာပဲအာရှပစိဖိတ်ဒေသကုန်သွယ်ရေးသဘောတူစာချုပ် TPP ကနေလည်းနှုတ်ထွက်ထားတာပါ။ရှေ့တောင်အရှေ့နိုင်ငံတွေကြားထဲမှာတော့အမေရိကန်ဆိုရသည့်မူဝါဒတွေကြောင့်ဒေသတွင်းမှာတရုတ်နိုင်ငံဟာထင်းတယ်လို့လုတ်ပိုင်ခွင့်ပေးတယ်လို့ဖြစ်လာမှာကိုစိုးရိမ်မကင်းဖြစ်နေပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့စတင်ကျင်းပမယ့်လွန်ကျော်ဆယ်ရာညီလာခံမှာတော့အမေရိကန်ကာဝေးဝန်ကြီးမက်တစ်ဆာမြောက်ကိုရီးယားရဲ့ချင်းချောက်မှုအန်ဒီယကိုအလေးထားပြောဆိုဒီပို့သားမကမြောက်ကိုရီးယားပေါ်ပုံမတင်းကျပ်တဲ့ပိတ်ဆို့တံခတ်ရေးရုံတွေလွှတ်ဆောင်ဖို့တရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတွေနဲ့အမေရိကန်ကဆွေးနွေးညှိနှိုင်းနေချိန်မှာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုကိုကြိုးပမ်းမှုတွေကိုဟန်တာရေးအာရှပစိဖိတ်နိုင်ငံတွေရဲ့အရေးပါမှုတွေကိုလည်းဆွေးနွေးဖို့အလားအလာရှိနေတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ
်။ပြည်ခရီးရဲ့ပိုင်းတွေကဘင်္ဂလားပင်လယ်အော်မှာတိုက်ခတ်ခဲ့တဲ့ဆိုင်ကလုန်းမူရာကြောင့်ကလင်းငယ်တက်တန်း3သိန်းအထက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကလင်းငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF ကသတိပေးပြောဆိုလိုက်ပါတယ်။မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့သီးလင်္ကာနိုင်ငံတွေမှာကလင်းငယ်တွေဟာဆိုင်ကလုန်းမုန်တိုင်းတန်ရေကြီးမြေပြိုတဲ့တန်တွေကြောင့်နေရှားအိမ်မရှိကြတော့ဘဲသူတို့အတွက်တောက်သုံးရေတန်းအာဟာရနဲ့ကျန်းမာရေးဆောင်ရှားမှုတွေမရှိတဲ့အပြင်အကာအကွယ်ကင်းမဲ့နေတယ်လို့ UNICEF ရဲ့အရေးပေါ်လုပ်ငန်းများဆိုင်ရာအကြီးအကဲမန်နျူအယ်ဖောင်တန်ကပြောပါတယ်သူတို့ဖြစ်ဒီငကိုကမှလူသားချင်းစာနာမှုအကူအညီအများပြားလိုအပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမကြခင်တုန်းကထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာ9000ကျော်အတွက်လည်းအလို့ဆိုရင်ရတဲ့အကြောင်း UNICEF အဖွဲ့ကပြောပါရယ်ဆိုင်ကလုန်းမိုရာကြောင့်မြန်မာနိုင်ငံဒီရခိုင်နဲ့ချင်းပြည်နယ်တွေမှာရေကြီးမြေပြိုတာတွေနဲ့ကြေးရွာအများပြားပျက်စီးပြီးတော့စာတင်ကျောင်းတွေနဲ့နေအိမ်တွေဆုံးရှုံးခဲ့ရတာပါရှင
်ကောင်းလည်းဦးနဲ့မက်ခင်ပြူထွေးတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရာသီဥတုပြောင်းလဲမှုဆိုင်ရာဆုံးဖြတ်ချက်ကိုအမေရိကန်သမ္မတထရမ့်ချမှတ်လိုက်တဲ့အပေါ်တုံ့ပြန်ချက်တွေကိုတင်ဆက်ပေးကြပါမယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်ပြည်အောင်စုနှုတ်ထွက်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြီးညာလိုက်ပါတယ်။သမ္မတထရမ့်အခုလိုကြီးညာပြီးမှတော့ကမ္ဘာခေါင်းဆောင်တွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာကို Jesus Man Oni ကစူးစီးတင်ဆက်ထားတာကိုကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်။
ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာပြီးမှတော့ကန့်ကွက်သူတွေဟာအမီရော့ရှေ့ကိုလာရောက်ဆန္ဒပြကြတယ်လို့ပဲရစ်မြို့တော်ခန့်မှန်းမှာလည်းမိအစိမ်းအောင်ထုံညိထားပါတယ်သမ္မတဒေါ်နယ်ထရမ့်က
The United States will withdraw
ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ပါတယ်
နိုင်ငံပေါင်း200နီးပါးကဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးကြတာဖြစ်ပြီးကမ္ဘာကြီးပူနေလာစေတဲ့ကာဗွန်လောင်စာကနေထွက်ရှိတဲ့ဖန်လုံရင်တန်းငွေလျှော့ချဖို့ကတိပြုခဲ့ကြပါတယ်ပဲရစ်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့အမေရိကန်သမ္မတဟောင်းဘာရက်အိုဘားမားကတော့ထရမ့်ရဲ့ဆုံးဖြတ်ချက်ကိုပြစ်တင်ဝေဖန်ခဲ့ပါတယ်ပဲရစ်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့ကျန်နိုင်ငံတွေအနေနဲ့တော့အလုတ်ကိုင်းတဲ့စက်မှုကဏ္ဍတွေမှာအကျိုးရှိလိမ့်မယ်လို့အိုဘားမားကပြောပါတယ်ထရမ့်ရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်ကြသူတွေထဲပြင်သစ်သမ္မတအီမနျူရယ်မက်ခရွန်လည်းပါဝင်ပါတယ်
I do respect this decision but I do
သူဆုံးဖြတ်ချက်ကိုကျွန်တော်အတိအမှတ်ပြုမိမယ်အမေရိကန်ပြည်ထောင်စုနဲ့ဒီကမ္ဘာမြေအတွက်ဒါဟာတကယ့်အမှားကြီးလို့ကျွန်တော်ထင်ပါတယ
်အခုလိုနှုတ်ထွက်လိုက်တာဟာကမ္ဘာကြီးတာယာဝါပြောရေးကြိုးပမ်းအားထုတ်မှုအတွက်အကြီးအကျယ်စိတ်ပျက်စရာပါပဲလို့ကုလသမဂ္ဂမှုချုပ်ပြောခွင့်ရ Stephen Dujarric ကပြောပါတယ
် Paris Agreement was adopted by all the world's nations in 2015
2015ခုနှစ်မှာ Paris သဘောတူစာချုပ်ကိုကမ္ဘာနိုင်ငံတွေအားလုံးကလက်မှတ်ရေးထိုးခဲ့ပါတယ်ရာသီဥတုပြောင်းလဲမှုကြောင့်ပြဿနာတွေကြုံတွေ့နေရသလိုဒီလိုပူးပေါင်းဆောင်ရွက်မှုကြောင့်အခွင့်အလမ်းကောင်းတွေရှိလာနိုင်တယ်ဆိုတာကိုသူတို့ကသဘောပေါက်ထားကြလို့ပ
ါထရမ့်အနေနဲ့အခုလိုဆုံးဖြတ်ချက်ကိုမကြေညာခင်ကတည်းကဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကလည်းပဲရစ်သဘောတူညီချက်အတိုင်းဆက်လက်ရည်တည်သွားမယ်လို့ထပ်မံပြောကြားထားသလိုနိုင်ငံကောင်းဆောင်တွေအနေနဲ့လည်းအတူတကွရည်တည်သွားဖို့အားပေးတိုက်တွန်းသွားပါတယ်
ဥရောပရဲ့အခြေခံသဘောထားတွေအတိုင်းဥရုယာသီပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကိုဂျာမနီနိုင်ငံအနေနဲ့တော့ဆက်ပြီးဆုတ်ကင်သွားမှာပါဒါဟာကမ္ဘာ့ရွာကြီးပုံဖော်ဖို့အတွက်အခြေခံကြကြလှုပ်ဆောင်ရမယ့်အချက်လဲဖြစ်တယ်လို့ကျွန်မမြင်ပါတယ်ဝန်တာစရာကောင်းတာကဒီကမ္ဘာမြေပေါ်ကနိုင်ငံတွေဟာအဲ့ဒီလိုပဲမြင်ကြတာဖြစ်ပါတယ်
နီကာရာဂွာနဲ့ဆီးရီးယားနိုင်ငံတွေဟာရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေထဲမှာမပါဝင်ဘဲအမေရိကန်ပြည်ထောင်စုကတော့အခုခါမှပြန်လည်နှုတ်ထွက်လိုက်တာဖြစ်ပါတယ်ခင်ဗျာ
။က ဝန်ဟောင်းတင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့ဒေတာတွင်သတင်းဆောင်မတော်ဖြစ်တဲ့ရခိုင်ပြည်နယ်အရေးကုလသမဂ္ဂကတောင်းဆိုချက်ကိုလည်းတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွင်းမှုချုပ်ရုံးကတောင်းဆိုလိုက်ပါတယ်။ဒါဟာကုလသမဂ္ဂအခြေခံမူအရဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မှပြောကြားခဲ့တာပါ။ပြည်စုံကိုရောမဲ့အင်ဂျင်နိုင်ကတင်ဆက်ပေးပါလိမ့်မယ်
။နိုင်ငံတကာလူခွင့်ရေးကျွမ်းကျင်သူ၃ဦးနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့သဘောမတူကြောင်းနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မြန်မာအစိုးရကထပ်မံပြောကြားလိုက်တဲ့အပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
် On the panel
I think we are saying ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံအားလုံးကိုကျွန်တော်တိုက်တွန်းပါတယ
်ဒါ့အပြင်မကြသေးခင်ရပ်ပိုင်းအတွင်းလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တဲ့မြန်မာစစ်တပ်ကအရဝတ်၄ဦးကိုရိုက်နှက်နေတဲ့ဗီဒီယိုဖိုင်နဲ့ပတ်သက်လို့လည်းနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းချို့ကအပြင်းထန်ဝေဖန်ခဲ့တဲ့အပေါ်မှာကုလသမဂ္ဂအနေနဲ့သတိပြုမိကြောင်းနဲ့ဒီအဖြစ်အပျက်ကိုမြန်မာအစိုးရကစုံစမ်းစစ်ဆေးပြီးအရေးယူသွားမယ်လို့သူတို့သိထားကြောင်းစတီဖင်ဒူဂျာရစ်ကပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကမတ်လ24ရက်နေ့ကထုတ်ပြန်ထားတဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်အခြေအနေဟာထိလေရှလွယ်ပြီးလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေဖော်ထုတ်ရေးအဖွဲ့ဖွဲ့စည်းစီလွတ်တာဟာပြဿနာဖြေရှင်းဖို့အထောက်အကူပြုမှာမဟုတ်တဲ့အပြင်ပြဿနာကိုပိုပြီးကြီးထွားစေကြောင်းဒါကြောင့်နိုင်ငံတကာအချက်အလက်ရှာဖွေဖော်ထုတ်ရေးအဖွဲ့စီလွတ်တာကိုလက်မခံကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်မြန်မာအစိုးရအတွက်ပိုပြီးအကျိုးရှိစေတယ်လို့မြင်ကြောင်းနယူးယောက်ခြေဆိုင် HRW ခေါ်နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ်။
The Burmese government claims that a lot of these allegations are
မြန်မာအစိုးရအခိုင်အမာပြောဆိုနေတာကစွပ်စွဲချက်အတော်များများဟာမဟုတ်မမှန်တွေအတုအယောင်တွေသာဖြစ်တယ်ဆိုရင်ဖြစ်ရမှန်တွေသိရအောင်သူတို့ကိုလိုက်ပြီးပြပါတကယ်လို့သူတို့ဘက်ကမှန်တယ်ဆိုရင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာမှာအဲ့ဒီအချက်တွေကိုဖော်ပြခံရမှာဖြစ်ပါတယ်
မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့မရှိပေမဲ့လေကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အနေနဲ့အခြားနည်းလမ်းတွေနဲ့အဖြစ်အပျက်အကြောင်းအရာတွေကိုရရှိနိုင်ကြောင်း Brett Adams ကအခုလိုဆက်ပြောပါတယ
်။ There are thousands of people in Bangladesh who
ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့လူတွေထောင်ထဲချီရှိနေပါတယ်။သူတို့တွေဟာမျက်မြင်သက်သေတွေဖြစ်သလိုကိုယ်တိုင်လည်းနှိပ်စက်ခံရသူတွေဖြစ်ပါတယ်။နောက်ပြီးမြန်မာနိုင်ငံတွင်းမှာရှိနေတဲ့လူတွေကလည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုတယ်လီဖုန်းအင်တာနက် Skype စတဲ့ဆက်သွယ်ရေးနည်းလမ်းတွေနဲ့ပြောဆိုနိုင်ပါတယ
်။ရခိုင်ပြည်နယ်အတွက်ကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့အဖွဲ့မှာအိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒရာဂျိုက်စင်းကဦးဆောင်မှာဖြစ်ပြီးသီရိလင်္ကာနိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဟောင်းရာဒီဂါကုမရာစွာမီနဲ့ဩစတြေးလျနိုင်ငံကနိုင်ငံတကာလူခွင့်ရေးဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ်စတိုဖာဒိုမီနစ်စီဒိုတီတို့လည်းအဖွဲ့ဝင်တွေဖြစ်မေလ30ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။မင်းအင်ဂျင်နီယာစုစည်းတင်ဆက်ထားတာဖြစ်ပါတယ်။ VOA ကနေတောက်ကြနေချင်းနေကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ရှေ့နေကြီးဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့တရားရုံးပြောင်းလဲစစ်ဆေးဖို့တောင်းဆိုချက်ကိုတင်ဆက်ပေးကြပါတယ်။တရားလွတ်တော်ရှိနေကြီးဥက္ကိုနီကိုလှုပ်ကြံတက်ဖြတ်သူဖြစ်ဆွဆွဲခံထားရသူနဲ့တန်တရားရှိသူတွေကိုရုံးတင်စစ်ဆေးနေတဲ့မြောက်ပိုင်းခရိုင်တရားရုံးရဲ့လုံခြုံရေးဘိုင်းမှာအားနည်းနေတာကြောင့်တရားရုံးပြောင်းလဲစစ်ဆေးဖို့စတင်ဖို့ရှိတယ်လို့တရားလိုရှိနေကြိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆန်အောင်ကပြောဆိုလိုက်ပါတယ်လက်ရှိအမှုမှာတရားခံပြေးတဦးလို့ဆွဆွဲခံထားရတဲ့ဦးအောင်ဝင်းခန့်ကိုရှာဖွေနေစေဖြစ်လို့လူတက်မှုကိုစစ်ဆေးလို့မရသေးဘူးလို့လည်းတရားလိုရှိနေကပြောပါတယ်ပြည်စုံကို view မြန်မာပိုင်းသတင်းတောက်မမေခါကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့တန်တရားရှိသူတွေကို6ချိန်မြောက်ရုံးထုတ်စစ်ဆေးတဲ့မြောက်ပိုင်းခရိုင်တရားရုံးရုံးချင်းအပြီးမှာအခုလိုပြောဆိုလိုက်တာပါမြောက်ပိုင်းခရိုင်တရားရုံးရဲ့လုံခြုံရေးဘိုင်းမှာအားနည်းနေတာနဲ့ပတ်သက်လို့ဥကုန်ီလှုပ်ကြံခံရမှုမှာလှုပ်ကြံတက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ဥကြည်လင်းကိုဖမ်းဆီးပေးရင်အသက်ဆုံးရှုံးခဲ့ရတဲ့ဥနေဝင်းရဲ့ရှင်းနေအကျိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆန်းအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်တရားရင်ဝင်းကြီးတစ်ခုလုံးကိုလိမ့်လာတော့တဲ့နေရာမှာလုံချုံကြီးရအားနေတယ်ဗျလုံချုံကြီးအားနေတော့ကျွန်တော်တို့ကဒါကိုအနောက်ပိုင်းခရိုင်ဘုမို့အရှေ့ပိုင်းခရိုင်တရားရုံးကိုရုံးပြောင်းစစ်ဆေးမှုတင်မှုရှိတယ်တရားရုံးဒါမဲ့ဥပဒေခဲဥပဒေရရှိနေမဆွေးနွေးရသေးတဲ့အတွက်ဒီလိုကျွန်တော်ဘာမှပြောပြပါဘူးနောက်တစ်ပတ်တော့ကျွန်တော်တို့အားသာကို
ကိုရီးယားရှိတဲ့တစ်ဆင့်ကျွန်တော်တို့တင်ပါပါဒီဝင်းကြီးတခုလုံးကိုကြိုက်တယ်လို့သူဝင်ထွက်သွားလာလို့ရနေတယ်ထပ်ပေါက်လမ်းကြီးလည်းများနေတယ်နော်အဲ့တော့ဒီဥစ္စာအလေးအင်တန်အရေးကြီးတဲ့အမှုဖြစ်တယ်နော်ကြောင်းကျစီစီကိုကျွန်တော်တို့ကျူးစားဆောင်ရည်ကြည့်လက်ရှိအမှုမှာတရားခံပြီးတဦးလို့ဆွဆွဲခံထားရသူဥအောင်ဝင်းခိုင်ကိုရှာဖွေနေစေဖြစ်လို့လူတက်မှုကိုစစ်ဆေးလို့မရသေးပါဘူး
လက်ရှိအမှုအခြေအနေအသေးစိတ်နဲ့ပတ်သက်လို့ဥက္ကုဏီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှေ့နေဦးနေလာကအခုလို့ပြောဆိုလိုက်ပါတယ်ဘုဒ္ဓအရာရဲ့အရာရှိကနေပြီးတော့တရားရုံးကိုလာရောက်ပြီးတော့သူတို့အထင်ပေးပါအထင်နောက်ထပ်တစ်ပတ်တောင်းတယ်အဲ့ဒီတစ်ပတ်မှာဆိုလို့ရှိရင်သူတို့ပြည်စုံသွားတင်ပြပြီးတော့လာရောက်ပြီးတော့ထပ်ထွက်ပြေးပါမယ်လို့ဒီနေ့လာရောက်ပြောကြားရတဲ့အကြောင်းမလို ခုရပြောမှဆိုခုမှ CID JD လာရေတမရေတက်ဖွဲ့အကလာမသိဘူးနေပြီးတော့ဘေးကသေးဦးကိုစတင်ရှာဖွေတဲ့အစ်စ်တစ်ခုကိုလုံဆောင်ပေးဟာတော့အဲ့ဒါတွေ့ရတယ်ပြည်ခံပြီးအခုပြည်မြင်မှသာလင်ပြည်ခံပြီးဒီပြည်ခံဖန်ပြီးရမ်းမိခြင်းမရှိတော့ဘူးလို့တရားရုံးကနေတော့ကြီးညာတဲ့အမိချမ်းမှမှသာလင်လူတန်းမှုကိုဆက်လက်ဆေးရမှာဖြစ်တယ်ဒါပေမဲ့အခုတရားခံပြီးအမှုမှာတာဝေဖန်းစည်းလို့မရတော့ဘူးဆိုတဲ့အမိန်ကိုတရားရုံးကပယ်ဆက်လိုက်တဲ့အကြောင်းကိုလူသားမှုကဆစ်ဆီးဖို့အခြေအနေမပေါ်သေးဘူး။ဘူလာဆစ်ဆီးချက်ဒီအားလုံးကိုလည်းပြန်လည်ပယ်ဆက်ရမှာဖြစ်တယ်
။လက်တလုံးမှာတော့သက်ဆန်ရရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးပျောက်သွားခဲ့တဲ့နေပြည်တော်ပရဆေးဥယင်ကိုခုရက်ပိုင်းအတွင်းမှာရှာဖွေနေတာတွေရှိနေပါတယ်။အချိန်3လကျော်ကြာနေပြီဖြစ်တဲ့ဒီမှုရဲ့အရေးကြီးဆုံးတန်တရားရှိသူတဦးနောက်ဆုံးပျောက်သွားခဲ့တဲ့နေရာကိုအခုမှရှာဖွေမှုတွေလှုပ်ဆောင်တဲ့အပေါ်နဲ့ဒီတန်တရားရှိသူကိုရှာဖွေနိုင်ပါမလားဆိုတဲ့အချက်တွေကိုဥနေလာကတော့အခုလိုတုံ့သက်ပြောဆိုလိုက်ပါတယ်
။အခုမှရှာဖွေတဲ့ကိစ္စကတော့ဟိုဒီချိန်မှာရှာဖွေမယ်ဆိုလို့ရှိရင်တော့အားလုံးကသတင်းပေါက်ထားပြီးသားပဲ။ဒီမှာချက်ဖွင့်မယ်ဆိုလို့ရှိရင်တော့ရေပူအားဖြင့်တွေးနိုင်မယ်လို့တော့မပြောနိုင်ဘူး။အခြားနေရာတွေအားလုံးကိုလည်းဖန်ပြီးရမ်းမိရေးကိုတရားဥပဒေညွှန်ကြားချက်ရဆောင်ရွက်မယ်။ဆောင်ရွက်ဖြစ်မယ်ဆိုလို့ရှိရင်အဝင်းခံဖန်ပြီးရမ်းမိရေးရညွှန်လင့်ချက်ရှိတယ်လို့ပဲကျွန်တော်ပြောချင်ပါသေးတယ်
။ဒီကနေ့တရားရုံးရဲ့ယုံကြည်ပြီးမှတရားခံလို့ဆွတ်ဆွဲခံရသူတွေရဲ့အကျိုးဆောင်ပေးနေသူတွေကိုလိုက်လံပြီးအမှုအခြေအနေနဲ့ပတ်သက်လို့မေးမြန်းတာမှာတော့ဖြေကြားဖို့မရှိသေးတာမို့မဖြေကြားလိုဘူးလို့ညှင်းဆန်ကြပါတယ်။လက်ရှိဆွတ်ဆွဲခံထားရသူတွေကိုဖန်စီရရှိမှုဥက္ကုဏီကိုတက်ရတဲ့အကြောင်းကိုထုတ်ပြန်မှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကိုဝေဖန်မှုတွေရှိခဲ့ပါတယ်။အခုချိန်ခါမှာလဲသက်ဆိုင်ရာရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးပျောက်သွားခဲ့တဲ့နေပြည်တော်ပရဆေးဥယင်ကိုအခင်းဖြစ်စဉ်ကချက်ချင်းမရှာဘဲအခုရက်ပိုင်းမှသာရှာဖွေနေတဲ့အပေါ်သက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့ပတ်သက်လို့ဝေဖန်မှုတွေကလူမှုကွန်ရက်ပေါ်မှာတဖန်ပေါ်ပေါက်လာခဲ့ပါတယ်။ဒီကနေ့ရုံထုတ်မှာတော့တရားခံပြေးလို့ဆွဆွဲခံထားရသူဥအောင်ဝင်းခိုင်ကိုရှာဖွေမှုနဲ့ပတ်သက်ပြီးသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကတရားရုံးကိုတင်ပြရမှာဖြစ်နေပေမဲ့အင်းစိန် CID ဘက်ကဥအောင်ဝင်းခိုင်ကိုရှာဖွေမှုဟာမပြည့်ပြတ်သေးတယ်လို့ရှာဖွေမှုအစဉ်အဆက်ကိုတရားရုံးကိုတင်ပြရမှာလေအချိန်ယူဖို့လိုအပ်သေးတာကြောင့်အချိန်နောက်ထပ်တစ်ပတ်ပေးဖို့တင်ပြလာခဲ့တာရှိပါတယ်။ဒါကြောင့်ဒီအမှုကိုလာမယ့်ဇွန်လ9ရက်နေ့မှာမှဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်သူတွေကိုထပ်မံဖမ်းဆီးတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံမဲဆောင်မြို့နယ်အတွင်းမှာကလေးလူသမားတွေလည်းပါဝင်တဲ့တရားမဝင်အလုပ်လုပ်ကိုင်နေသူတွေကိုထိုင်းစစ်တပ်ရဲနဲ့အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ရုံထဲထိကိုစီမံချက်နဲ့ဝင်ရောက်ဖမ်းဆီးခဲ့ပါတယ်။မြန်မာလူသမား200နီးပါးလောက်ကိုဖမ်းဆီးခဲ့ရပြီးတော့အဲ့ဒီမှာကလေးလူသမားလည်း18ဦးထက်မနည်းပါဝင်တယ်လို့အလုပ်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်။တရားမဝင်နေထိုင်သူတွေကိုထပ်မံဖမ်းဆီးခဲ့တဲ့သတင်းပြည်စုံကိုထိုင်းချေဆိုင်ဖီဝေမြန်မာပိုင်းသတင်းတောက်မန်းအီမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့နယ်အတွင်းကမဲတောင်ပိုင်းဆိုတဲ့နေရာမှာရှိတဲ့စစ်ရုံတွေကိုအင်အား80ခန်းရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းအဖွဲ့တွေကဝင်ရောက်ဖမ်းဆီးခဲ့တာပါ။မနေ့ကဖမ်းဆီးခံရသူတွေထဲကအလုသမားတချို့ကိုတော့ဒီနေ့တရားရုံးတင်ခဲ့ကြောင်းရောင်ကြီးဦးအလုသမားအဖွဲ့ကတာဝန်ခံတဦးဖြစ်တဲ့ကိုမိုးကျော်ကပြောပါတယ်
။စစ်ရုံတွေရှိတဲ့နေရာမဲတောင်ပိုင်းအရက်မှာရှိတဲ့ဟိုဒါပေါ့ဒေသအခေါ်ပေါ့နော်။ကလာဆိုင်ုံလို့ခေါ်တဲ့စိတ်ယုံတင်ုံရဲ့အဲ့စိတ်ယုံသားလေးမှရှိတဲ့အင်းယုံလို့ရှိရင်စီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့လေပြောမယ်ဆိုလို့ရှိရင်လောင်ကပါတယ်ရဲပါတယ်နောက်စုဝစ်စုံနဲ့အဖွဲ့စည်းပါတယ်နောက်အထူးတပ်ဖွဲ့လို့ခေါ်တဲ့ဝစ်စုံအမေနဲ့အဖွဲ့တွေပါတယ်ဆိုပြီးတော့ဒီမြင့်မြင့်တက်တည်ကြီးကပြောတယ်လေဆိုတော့ကျတော့ဒါစီမံချက်နဲ့ဖမ်းတယ်လို့ပြောလို့ရတာပေါ့သူမနေ့ကဖမ်းသွားတဲ့အလို့သမားတွေကိုပြောမယ်ဆိုလို့ရှိရင်မေပဒီမြို့နယ်ရုံးကိုရဲစခန်းရုံးမှာခေါ်တယ်ပြီးတော့ကျတော့နှစ်ထပ်အချုပ်ကို တို့ခေါ်ယူစစ်ဆေးတာရှိတယ်20ချုပ်ကိုပို့တယ်ည7နာရီခွဲလောက်အထိကျွန်တော်တို့တွားကြည့်တဲ့အခါမှာတော့20ချုပ်မှာ198ယောက်ရှိတယ်အားလုံးပေါ့လေအလို့သမားတွေကျွန်တော်မြန်မာရှုပြောင်းလို့သမားတွေဆန်းကန်ထားတာကျွန်တော်မျက်မြင်တွေ့ခဲ့ရတာရှိအခုဒီနေ့မနေ့မှာဆိုလို့ရှိရင်ခုပေါ့ခုညနေကြောင်ပိုင်းပေါ့အဲ့လို20ချုပ်မှာရှိတယ်အဲကျွန်တော်တို့ရှုပြောင်းလူသမားတွေတဲက35ယောက်ခုတရားရုံးကိုပို့လိုက်တယ်လို့ဆိုတော့ခုသတင်းဝင်လာတာရှိတယ်ပေါ့လေ
သက်ရုံနေထဲမှာကလေးအလုပ်သမားတွေကိုလည်းအသုံးပြုနေတဲ့အတွက်ကလေးအလုပ်သမားလို့ယူဆရတဲ့ကလေး18ဦးထက်မနည်းကိုလည်းစေအုံကိုခေါ်ပြီးစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆက်ပြောပြပါတယ
်ကလေးလူသမားပါတယ်လို့အစိုးရနေစီကဖန်ခံရတဲ့လူသမားတွေကတော့ဆက်တူပြောလာတာရှိတယ်ကလေးလူသမား17ယောက်ရှိတယ်လို့ပြောတယ်မနေ့ကညပိုင်းဒီဆက်ဝင်လာတာတွေကိုပြောလို့18ယောက်လောက်ရှိတယ်စေအုံကြီးမှာဒီစစ်ဆေးတာပေါ့ကလေးဟုတ်မဟုတ်ပေါ့တော့ဒီသွားစစ်တာတွေပေါ့သတင်းဝင်စစ်တာတွေရှိတယ်လို့တက်မပြေးသေးတဲ့ကလေးဟုတ်မဟုတ်ကိုစစ်ဆေးတာမျိုးတွေရှိတယ်လို့သိရတယ
်ဂျွန်လာ2ရက်နေ့မှာတော့လမ်းပေါ်မှာသွားလာနေသူတွေကိုလည်းထပ်မံဖမ်းဆီးမှုတွေရှိနေတာကြောင့်ညနေပိုင်းအထိလူ30တဲ့မင်းထပ်မံဖမ်းဆီးခံခဲ့ရပါတယ
်ဆက်သွားလာပြီးပေါ့ဆက်ဆိုင်သွားတာတွေစိတ်ဝင်လို့သွားနေတယ်လူမျိုးတွေကောက်တင်းကောက်ဖမ်းတဲ့ပုံစံမျိုးပေါ့မှာစစ်ဆေးပြီးဖမ်းဆီးတဲ့အခါမှာလူသူတို့ကထောက်ထားခိုင်မှုမရှိလို့ဖမ်းဆီးတာ30လောက်ရှိတယ်လို့ကျွန်တော်သိရတယ်ဒီနေ့မှာတော့
မဲဆောက်မြို့ဘက်မှာတာဝန်ယူရတဲ့မြန်မာလူသမားတန်အရာရှိကိုဖမ်းဆီးခံရတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့ဘာတွေများလုံဆောင်ပေးနိုင်မလဲဆိုတာသိရှိနိုင်ဖို့အတွက်ဆက်တွယ်မေးမြန်းခဲ့ရမှာဆက်တွယ်လို့မရခဲ့ပါဘူးအဖမ်းဆီးတွေဇက်တိုက်ဖြစ်လာတဲ့အတွက်တချို့စစ်ရုံတွေကအလုသမားတွေကိုလည်းအလုရှင်တွေကမြဝတီမျိုးဘက်ကိုတင်းရှောင်ခိုင်းတာတွေလုပ်ခိုင်းခဲ့တယ်လို့တရားမဝင်အလုသမားတွေကိုလက်ခံထားတဲ့စစ်ရုံတချို့ကလည်းသူတို့အလုတွေကိုယာယီရက်နာထားရတာတွေလည်းရှိနေပါတယ်မဲဆောက်မြို့ဟာတရားမဝင်အလုသမားတွေအများဆုံးဝင်ရောက်နေတဲ့နေရာဖြစ်ပြီးနေ့စဉ်အလုအကန်ရှာဖွေသူတွေဒီအမျိုးမျိုးနဲ့ရောက်ရှိနေကြတာပါအခုဆိုရင်တော့မဲဆောက်ထဲမှာတရားဝင်နေထိုင်ဖို့အတွက်နေဆက်တံတားပေါ်ကနေ9ရက်ခန့်နဲ့လက်မှတ်တွေလုပ်ပေးထားတာကြောင့်တချို့ကတော့အဲ့ဒီလက်မှတ်တွေနဲ့လာကြပြီးအလုအကန်ရှာဖွေကြသူတွေလည်းရှိနေပါတယ်ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမ3သန်းကနေ4သန်းအထိရှိနေတယ်လို့တရားဝင်အထောက်အထားလက်မှတ်ကန်ဆောင်ထားသူတွေကတော့သိန်းခန်းလောက်ပဲရှိပါတယ်ရှင်
ထိုင်းနိုင်ငံမြန်မာအလို့သမားကြီးနဲ့ပတ်သက်ပြီးတော့မန်အေးမာကတင်ပြပို့ထားတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ်။ VOA American တန်ညဘက်9:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့အမျိုးသမီးကဏ္ဍအပြင်သုတဆောင်တဲ့ American တခွင်နဲ့သိပ္ပံနဲ့ညီပညာကဏ္ဍစာရတွေကိုနားဆင်ကြအောင်ပါပါ။ VOA ကနေတောက်ကြနေမြန်နေကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာတင်ကြီးချုပ်ကိုကိုအောင်လင်ဦးကကြီးညာပေးပါမယ်ရှင်။
မိုင်းဝင်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်တက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ပေါ်ကမ္ဘာတဝန်းကခေါင်းဆောင်တွေပတ်ဝန်းကျင်ထင်းသိမ်းရေးလှုပ်ရှားသူတွေရဲ့မချင်မနဲ့တုံ့ပြန်တဲ့နေထွက်ပေါ်လာနေပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတော့တမိုင်းဝင်အမှားတရက်ကိုကျွလွန်လိုက်တာဖြစ်ကြောင်းပြောဆိုလိုက်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ကြောင့်ကမ္ဘာကြီးကိုကာကွယ်ဖို့တာဝန်ရှိတဲ့အတိုင်းကြိုးပမ်းနေရတယ်ကိုထိရောက်သွားမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။မွတ်စလင်များစုနိုင်ငံ6နိုင်ငံဖြစ်တဲ့အီရန်၊လီဘီယား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယမန်နိုင်ငံငှားသူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သက်တဲ့သမ္မတရဲ့အမိန့်ကိုပြန်လည်အသက်သွင်းဖို့နိုင်ငံအမြင့်ဆုံးတရားရုံးထံသမ္မတဒေါ်နယ်ထရန့်ကတောင်းဆိုလိုက်ပါတယ်။အောက်တရားရုံးထဲမှာတားမြစ်ထားတဲ့သမ္မတရဲ့အမိန့်ကိုပြန်လည်အသက်သွင်းနိုင်ဖို့အတွက်တရားရုံးချုပ်ကပြန်လည်တုံ့တက်ပေးဖို့သမ္မတထရန့်အစိုးရကမနေ့ကပဲတောင်းဆိုလိုက်ကြပါအမေရိကန်ကကျောတော်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တပ်ဖွဲ့တွေက IS ဆွေးရောက်တွေကမြို့တော်တစ်ခုလိုတင်းကျုပ်ထားတဲ့ Syria နိုင်ငံ Raqqa မြို့နီး3ကီလိုမီတာအခွာလောက်ထိရောက်နေပြီးမြို့ကိုပြန်လည်သိမ်းပတ်ဖို့အဓိကထိုးစစ်တွေကိုမကြာခင်ရပိုင်းတွေအတွင်းစတင်တော့မှဖြစ်တဲ့ကြောင်းအမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်း Syria နိုင်ငံက IS စစ်သွေးကြွတွေတင်းကျုပ်ရနေပြီး Syria ကီလိုမီတာ350လောက်ကို SDF တပ်ဖွဲ့တွေသိမ်းပတ်နိုင်ခဲ့ပြီးအခုကမြို့ကိုပြန်လည်သိမ်းပတ်ဖို့ပြင်ဆင်နေတဲ့ကြောင်းအမေရိကန်ဥဆောင်တဲ့ညမောင်းတပ်ဖွဲ့တွေရဲ့ပြောခွင့်ကဗိုလ်မှူးကြီးရိုင်ယန်တယ်လန်ကယူရိုးနိုင်ငံဘက်ကမြို့တော်ကနေဒင်းတောက်တွေကိုပြောဆိုလိုက်ကြပါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုကိုတနသမားတူကဝင်ရောက်ဆင်းနေပြီးလူအချို့ကလောင်းကစားစပွဲတွေကိုမီးရှို့ခဲ့ရမှာမိခိုးတွေကြောင့်တက်ရှူမွန်းချက်ပြီးလူ36ယောက်တမနဲ့သေဆုံးခဲ့ကြောင်းအာနာဘန်နေကပြောပါတယ်လောင်းကစားရုံမှာငွေသားအစားလဲလှယ်ပြီးကစားတဲ့ chips တွေကိုကြောပေါ်ရိုက်ထည့်ပြစ်ထက်ပြီးထွက်ပြေးသွားတဲ့တနသမားရဲ့အလောင်းကိုတော့ဒီကနေ့မနေ့အစောပိုင်းမှာပဲကပ်ရက်ရှိနေတဲ့ဟိုတယ်ထဲမှာတွေ့ရှိခဲ့ကြရတာပါ
တရင်ချီချုပ်ကိုကောင်လင်ဦးကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှင်ကက်လေးဖြစ်ပါတယ်ကျွန်မအီတန်ဆွေပါရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 2425နဲ့50တိတို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမ်းမာရှင်လန်းကြပါစေရှင
် This program has come to you from the Voice of America, Washington.